တရုတ်နိုင်ငံမှာတာဝန်ကရက်ဆိုင်ခံခဲ့ရပြီးတော့အရှက်တကွဲဖြစ်ခဲ့ရတဲ့နိုင်ငံရေးသမားဘိုးစီလိုက်ရဲ့ဇနီးဖြစ်သူအပေါ်ဆွဲဆိုထားတဲ့လူသက်မှုနဲ့ပတ်သက်ပြီးတော့ကြားနာတဲ့တရားခွင်ဟာတရားထဲနဲ့ပြီးဆုံးသွားခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတော့စီရင်ချက်မချရသေးတဲ့အကြောင်းနိုင်ငံရဲ့အရှေ့ပိုင်းဟီဖိုင်မြို့တရားရုံးရဲ့တာဝန်ရှိသူတဦးကနေပြောပါတယ်။တရားဆွဲဆိုခံထားရသူဂူခိုင်လိုက်ဟာကိုစိတ်ကျမ်းမာရေးအခြေအနေပုံမှန်ရှိနေပြီးတော့သူဆွဲဆိုခံထားရတဲ့အမှုနဲ့ပတ်သက်ပြီးတော့ညှင်းဆိုတာမျိုးမလုပ်ခဲ့ဘူးလို့တရားရေးဝန်ထမ်းကပြောပါတယ်။တရားရုံးကိုလုံခြုံရေးတွေအထူးတင်းတင်းကြပ်ကြပ်ချထားပါတယ်ဘယ်တော့အဆုံးသက်စီရင်ချက်ချမယ်ဆိုတာကိုလည်းပြောဆိုခြင်းမရှိသေးပါဘူး။ဂူခိုင်လိုင်းနဲ့သူမရဲ့အိမ်ကဘန်နာဆူသူတို့နှစ်ယောက်အတွေ့နိုဝင်ဘာလအတွင်းကနိုင်ငံရဲ့အနောက်တောင်ပိုင်းချုံကွင်းမြို့မှာဗြိတိသျှစီးပွားရေးသမားနေဟေးဝုဒ်ဆိုသူကိုတပ်ဖြတ်ခဲ့မှုနဲ့တရားဆွဲဆိုထားတာဖြစ်ပါတယ်။ခူကိုင်လိုက်ရဲ့ခင်မွန်းဖြစ်သူဘိုစီလိုက်ဟာတစ်ချိန်လုံးကချုံကွင်းမြို့ရဲ့ကွန်မြူနတီပါတီခေါင်းဆောင်ဖြစ်ပါတယ်။ဂူခိုင်လိုက်နဲ့ဘီရှာစီဝါရေးလုပ်ငန်းရှင်တို့ကြားမှာစီဝါရေးရသဘောထားကွဲလွဲမှုတွေရှိပြီးတော့ဂူရဲ့သားအပေါ်အသက်အန္တရာယ်ချင်းချောက်မှုပြုလုပ်ခဲ့ပွဲရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အပြစ်ရှိကြောင်းဆုံးဖြတ်ခဲ့တဲ့ဆိုရင်တော့ဂူခိုင်လိုက်ဟာတည်တံ့ကြက်ခံရဖို့ရှိပါတယ်။ဒီအမှုဟာတရုတ်နိုင်ငံရဲ့နိုင်ငံရေးနဲ့ဆက်နွယ်နေတဲ့အမှုခင်းဖြစ်တယ်လို့ဘိုစီလိုက်ကိုလည်းနိုင်ငံရေးလောကကနေထုတ်ပြတာကိုခံခဲ့ရပါတယ်။ဘိုစီလိုက်ဟာတချင်ကတရုတ်နိုင်ငံရဲ့လောကမှာထင်ရှားကျော်ကြားပြီးတော့ထိတ်တန်းခေါင်းဆောင်တဦးဖြစ်လာနိုင်သူအဖြစ်အများကယူဆထားသူဖြစ်ပါတယ်ခင်ဗျာ